ဩဂုတ်လ10ရက်နေ့ကပေါ့လေဥနေစဉ်လဲကျွန်တော်တို့ RFP ကိုပြောခဲ့တယ်လို့နေပြီးတော့စီးပွားရေးအလုပ်ယုံဆွေးနွေးပွဲကိုဒေါအောင်ဆန်းစုကြည်ကိုအစိုးရဖိတ်ကြားလိုက်မယ်ဆိုတာအဲတကယ်ပဲဖိတ်ကြားခဲ့တယ်လို့ဒေါအောင်ဆန်းစုကြည်လည်းတကယ်ပဲတက်ရောက်ခဲ့တာတွေ့ရပါတယ်နောက်ထပ်ကောအစိုးရမှာပေါ့လေအလားတူအစီအစဉ်တွေဘာတွေများရှိပါသေးတယ်ခင်ဗျဥမာဒေါအောင်ဆန်းစုကြည်နဲ့ဦးသိန်းစိန်ကြားတွေ့ဆုံမှုလိုမျိုးအပါအဝင်ပေါ့ခင်ဗျာ
ဘာသာကြီးနဲ့လဲကျွန်တော်ထင်တယ်လေယုံကြည်မှုတွေပိတ်ပြီးကောင်းလာတဲ့ခါကျလို့ရှင်လည်းတွေ့နိုင်ပါတယ်အဝင်းယူအောင်ဒီနေ့ကတော့ဟလာတို့ joint statement ထုတ်ခဲ့ပြီးတဲ့အတိုင်းပေါ့မကြာခဏပေါ့နော်တွေ့ကြလိမ့်မယ်လို့လည်းယူဆပါတယ်နောက်ပူပေါင်းဆောင်ရွက်မှုတွေလည်းတော်တော်လေးထွက်လာမယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ
်ဆရာတို့နေပြီးတော့မှသမရနဲ့တွေ့ခဲ့ရတယ်လို့လည်းကျွန်တော်တို့သိထားပါတယ်ဆိုတော့ဘာတွေများအဓိကပေါ့လေဆရာတို့ဆွေးနွေးခဲ့ကြတယ်ဆိုတာသိပြရသေးလားခင်ဗျာ
အဲတချို့ဟာတွေကျွန်တော်တို့ပြောလို့ရပါတယ်မှာချင်းဟလာလူအခွင့်အရေးဆိုင်ရာပေါ့နော်ကျွန်တော်တို့အဖွဲ့အစည်းတစ်ခုတာကင်တော့ပေါ်လာလိမ့်မယ်ပေါ့အဲ့ဒါကတော့လွတ်လွတ်လပ်လပ်နဲ့ပေါ့ဗျာအစိုးရဌာနဆိုင်ရာမဟုတ်တော့လွတ်လပ်တော့ပေါ့ဗျာနော်ခုံတင်ရှိလူကြီးတွေနဲ့အဖွဲ့အစည်းထားတဲ့အဖွဲ့အစည်းတစ်ဖွဲ့ကတော့ပေါ်လာပါလိမ့်မယ်အဲ့ဒါအတွက်လည်းကျွန်တော်တို့ရင်းနှီးချုပ်နှိမ့်ကြပါတယ် story progress ပါပဲနော်တမိုင်းဝင်ပါပဲနော်အရင်တော့လည်းမရှိခဲ့ဘူးလားဆိုတော့ရှိခဲ့ပါတယ်လို့တော့လည်းအခုကကျတော့ဘယ်ရဲ့ interference မှမပါပဲနဲ့လွတ်လွတ်လပ်လပ်ကြည့်လို့ကိုရင်းနဲ့ဆိုင်တဲ့ကိစ္စရတွေကိုအစုံစမ်းနဲ့စစ်ဆေးနဲ့မှတ်ကားမှုရှိမှုရှိပေါ့နော် verify လုပ်ပေးမယ်အဖွဲ့အစည်းပေါ်လာပါလိမ့်မယ
်ပေရောလောက်ဖွင့်မယ်ဆိုတာရောကျွန်တော်တို့အကြံပြည့်လောက်သိရမှာခင်ဗျာ
အော်ဘောကြမှာဗာလဲလို့ပြောလို့ရှိရင်ရက်ပိုင်းလောက်တွေကိုထွက်လာလိမ့်မယ်
ဘယ်သူတွေနဲ့များဖွဲ့စည်းမလဲခင်ဗျအကုန်သိရှိလူကြီးမင်းနေဆိုတာပေါ့လေ
အဲ့ဒါကြတော့ကျွန်တော်တို့ကပြောလို့မရသေးဖြစ်နေတယ်ဗျနော်အကြံအပြင်ကတော့ဒါကြီးတော့ပေါ်လာမယ်ပေါ့ဗျာဆိုတော့တကယ်ကိုပြုပြင်ပြောင်းလဲရေးကိုဖိုက်စိတ်တိုက်လေးပေါ့ဗျာကွက်လက်မကြံတော့အောင်လို့ကျွန်တော်စဉ်းစားပြီးတော့တမကြီးအနေနဲ့လုပ်နေခိုင်းနေပါတယ်ဗ
ျလူခွေရေးနဲ့ပတ်သက်ပြီးတော့လက်ဟာမှုမရှိအောင်လှုပ်သွားမယ်ဆိုတဲ့အထက်မှာပေါ့လေနိုင်ငံရေးအကျဉ်းသားတွေအရေးကိစ္စနဲ့ပတ်သက်ပြီးတော့ဗားရီများလက်တလောပေါ့လေစဉ်းစားနေတာရှိပါလဲခင်ဗျာ
ဟိုတကြိမ်လုံးကတော့ကျွန်တော်ပြောခဲ့ပြီးပြီလေexile say dissident say welcome ပြန်လို့တယ်လေအဲ့ဒီမှာတော့နည်းနည်းလေးပြင်ပလူကြီးဝင်လေကြတာတော့ဗာလေဆိုတဲ့ကိစ္စရတော့အကျဉ်းအဖြစ်ပေါ့ဗျာလား criminal case ဆိုပဲကျွန်တော်မှတ်လိုက်ပါတော့เนาะရာဇဝတ်မှုရင်တော့မကျူးလွန်ခဲ့ဘူးနိုင်ငံကြီးပြီးစားတစ်ခုတည်းနဲ့ပဲထွက်သွားကြတဲ့သူတွေဆိုရင်ဘာပြစ်မှုမှမရှိဘူးဗျာ welcome ပြန်လို့မယ်နောက်တစ်ခုကသမရကြီးရဲ့မိဘမှာတော့သမရအစဉ်ဆိုတော့ဗျာဘူဝါဆိုပြောတာဟုတ်အချို့ကြတော့လေအသေးစိတ်ကလည်းသိကျင်ကြဗျာရောတော့သမရဆိုတဲ့မိဘမှာတော့ကျွန်တော်တို့မူဝါဒလောက်ပဲပြောမယ်လေအသေးစိတ်လို့တို့လို့ပြီးတော့တော့ထည့်ပြောလို့သူ့အစဉ်နဲ့လည်းဒါပြောလို့မရဘူးပေါ့နော်အဲ့အသေးစိတ်ကတော့ဥတွေပိုင်းဆိုင်ရာလေးကိစ္စရပ်ကတော့ကျွန်တော်တို့အောက်ကလူတွေကျွန်တော်ရေးနေချွန်နေကြပါ
နိုင်ငံကြီးလုပြီးတော့ပြပကိုထွက်သွားတဲ့သူတွေတော်တော်များများဟာအရင်စစ်အစိုးရလက်ထက်တော့ကပုံမှန်တွေတတ်ထားတာရှိပါတယ်နိုင်ငံတော်လုံခြုံမှုကိုထိပါစေမှုနော်ငါးညတို့လိုမျိုးပုံမှန်တွေဆိုတော့ဒီလိုတက်ခံတဲ့သူတွေအတွက်ကြတော့ဘယ်လိုများစဉ်းစားမလဲခင်ဗျာ
criminal case လို့ဟာမျိုးသားမကျူးလွန်ခဲ့ဘူးဆိုကြလို့ရှိရင်တော့သူတို့ကျွန်တော်ဘာမှအရေးမကြီးပါဘူးဆိုတော့စွန့်ဟာလေးကိုကျွန်တော်ဖြတ်ပြီးတော့ပြန်ဖြည့်ဆက်ပြောချင်တာဗာလဲဆိုရင်အဲ့ဒီလိုပေါ့ဗျာနိုင်ငံကြီးလုပ်ပြီးတော့ဘာမှဟာလာပြင်ပထွက်သွားတဲ့လူတွေကိုတော့မှပြန်ပြီးတော့ကျွန်တော်တို့က welcome လုပ်တယ်ဆိုလို့ရှိရင်ဒါပြီးဟာလာအမတန်ကောင်းတဲ့ sign တစ်ခုပေါ့ဆိုကြလို့ရှိရင်တော့ကျွန်တော် personal fee ရဲ့အလားအလာဆိုရဲဟာလာအများကြီးကောင်းပါတယ်
ဒီနေရာမှာပေါ့လေ amnesty လိုမျိုးပေါ့နော်လုံးဝလူချင်းချမ်းသာကိုပေးဖို့အတွက်ကြတော့အစိုးရမှာဘလို့အခက်အခဲတွေရှိနေပါလဲခဗျာ
အဲ့ဒါကြတော့ကျွန်တော်တို့ကြတော့အပြီးစိတ်တော့မပြီးဘူးပေါ့ဗျာလူကြီးတွေတော့သူစဉ်းစားကြမှာပေါ့နော်သို့တော်လေကျွန်တော်ထင်ပါတယ်ဟာလာ encouragement တကူရလောက်တဲ့အစဉ်တွေတော့ကျွန်တော်ထင်ပါတယ်ထွက်ပေါ်လာမှာပါအခုကကိုကျွန်တော်တို့ဟာလာမျောမှားနိုင်လောက်တဲ့ဒီလေးလာကားမှာကအရန်ကိုထူးထူးခြားခြားပေါ့နော်ပမိုင်းဝင်ပေါ့နော်ဟာလာ historic progress လောက်ကိုဖြစ်တဲ့ဟာတွေကိုတွေ့ခဲ့ပြီးပြီပဲနော်ဟာလာဒေါအောင်ဆန်းစုကြည်နဲ့မကြီးတည်တော့ဆန်းစုကြည်ပရင်း workshop ကိုတက်တယ်။ဒါ workshop မှာဆိုပဲလို့ရှိရင်ဒါဝင်းကြီးဌာနကတာဝန်ရှိတဲ့လူကနေပြီးတော့အဲ့ဒီဝင်းကြီးဌာနငါ့ကိုအားနဲ့ချက်ချေကိုဒီစီဆရာလေးထောက်ပြဝေဖန်သွားတာ ਉਹ အဲ့ဒါတော့ဆန်းစုကြည်ကိုယ်တိုင်နားနဲ့ဆက်ဆက်ကြားလိုက်ရတယ်။အခုကိုယ်တိုင်အံ့ဩသွားတယ်ပေါ့ဗျာ။အဲ့ဒါလောက်ကြည့်ကိုတကယ်လို့ပြင်ကြောင်းလို့မျိုးကျွန်တော်လုပ်နေကြပြီဗျာ
။လူခွင့်ရေးနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့အားစိုက်ပြီးလှုပ်သွားမယ်ဆိုတဲ့အထက်မှာပေါ့လေ။နိုင်ငံကြီးအကျဉ်းသားတွေလှုပ်ပေးလိုက်မယ်ဆိုရင်ပြည်တွင်းပြည်ပအမတန်အတိမတ်ပြူကြိုးဆိုကြမှာတာအလုံးအတိပဲခင်ဗျာ။ဆိုတော့ဒီကိစ္စဘာကြောင့်နှောင့်နှေးနေရတာတော့ခင်ဗျာ
။ဆရာကျွန်တော်တခါပြောခဲ့ဘူးတယ်လေ။ဟိုနိုင်ငံတိုင်းမှာတော့ stability ကြည့်ရသေးတာပေါ့ဗျာ။ stability ပိုကောင်းလာပြီးဆိုခဲ့လို့ရှိရင်တော့အဲ့ဒါတွေကတော့သူတို့ကူစားပေးဖို့စဉ်းစားတဲ့အချက်တစ်ချက်ဖြစ်ပါတယ်။ဆိုတော့အခုပဲဗျာဟလာကိုပြည်ပကိုရောက်နေတဲ့လူတွေကိုတော့မှပြန်ပြီးတော့ဟလာရေးမရဘူးပြန်လာပါ welcome လုပ်ပါတယ်ဆိုခဲ့လို့ရှိရင်စောစောက personal fee ဆိုတဲ့ကိစ္စရကကျွန်တော်ထင်ပါတယ်အလားအလာလေးအများကြီးကောင်းပါတယ်နော်။ကျွန်တော်ဒီချိန်တော့အဲ့လောက်တော့ကျွန်တော်ပြောလို့ရမှာပေါ့
။တည်ငြိမ်မှုဆိုတဲ့နေရာမှာပေါ့လေထောင်ထဲမှာရှိတဲ့နိုင်ငံရေးအကျဉ်းသား2000ကျော်ကဒေါန်ဆန်းစုကြည်ဘက်ကတစုံတရာအမှတ်ကံချက်ပေးမယ်ဆိုရင်ရောအစိုးရအနေနဲ့ဒါလိုက်လျော့ဖို့မဖြစ်နိုင်ဘူးလားခင်ဗျာ။
ရှင်းနိုင်ကြည်ရှိပါတယ်။ဟုတ်ကဲ့အဲ့ဒါကိုဟလာအမခံကျပေးမယ်ဆိုတာမျိုးတော့ဆန်းစုကြည်တင်ထုတ်ပေါ်ပြောလိုက်မယ်ဆိုရင်တော့ကျွန်တော်ထင်တယ်ပိုကောင်းပါမှာပေါ့
။တော့ဆန်းစုကြည်ဘက်ကလည်းသမရဥသိမ့်စိန်နဲ့တွေ့ဆုံခဲ့တဲ့အပေါ်မှာအားရကျနေတယ်လို့ထုတ်ပြောတာရှိတယ်ပေါ့လေ။ဆိုတော့သူတို့ကြားမှာဘလို့နားလည်မှုတွေရှိလာခဲ့တာပါလဲခင်ဗျာ။ဘယ်လောက်ထိတိုးတက်မှုရှိနေပြီလဲဆိုတာပြောလို့ရသလားပေါ့လ
ေ။ဒီစိတ်ကတော့နှစ်ဦးကြားမှာပြောတဲ့စကားဆိုတော့လေကျွန်တော်တို့အသေးစိတ်မသိဘူးပေါ့ဗျာ။သို့တော့လေတကယ် significant changes ကဘလို့ဖြစ်တယ်လို့ပြောလို့ရှိရင်ဟလာဒီအေကမှာကိုပဲပေါ့နော်။ဘုရားအောင်ဆိုင်ရဲ့ပုံကိုချိန်ထားတာတွေ့ရတယ်နောက်တကတစ်ဖက်မှာဆိုလို့ရှိရင်ကျွန်တော်တို့ကုနူဝါနေစပြီးတော့ပေါ့ဗျာဥပဒေဥကြုံရင်းပေါ့နော်တိုင်းပြည်မှာကျွန်တော်အမြင့်ဆုံးပို့ဆောင်မှုကိုပေးခဲ့တဲ့သူတွေရဲ့ဓာတ်ပုံတွေဘလို့တန်းစီချိန်ထားပေးတယ်အဲ့ဒါကဘာပြောလဲဆိုလို့ရှိရင် just dark modern indication ပေါ့လားတကယ်ပြုခင်ပြောင်းလဲမှုတွေလောက်ထားတဲ့ဆိုတဲ့ indication ပေါ့ဒါတော့စမ်းစီကြီးကိုဖိတ်သွားတဲ့အခါမှာကျွန်တော်တို့ဖြေရတဲ့အခါမှာသူအံ့ဩသွားပါလိမ့်မယ်ကျွန်တော်ထင်တာလေကျွန်တော်တို့ကတော့အရင်တည်းကကြည့်ခဲ့တာပေါ့ဗျာသို့တော်လည်းဖွင့်ပြောတဲ့အခါကျတော့လည်းအပြင်မှာမယုံနိုင်ဘူးဖြစ်တော့လေကျွန်တော်တို့ကလည်းဒါတွေမပြောပြဘူးပေါ့ဆိုတော့ဒါကကူဝါနေပြီးတော့ကျွန်တော်ထင်ပါတယ်နှစ်ဦးနှစ်ဘက်ကတော့အတော်အသင့်လေးနဲ့တဲ့ယုံကြည်မှုတစ်ခုတော့စပြီးရကြပြီလို့ကျွန်တော်တို့မျှော်မှန်းလို့ရတာပေါ့နော်
RFA တို့အပါအဝင်ပြပအခြေစိုက်သတင်းဌာနတွေကိုတိုက်ခိုက်ရေးသားတဲ့အတုံးနှုံးတွေသတင်းစာမှာဖြုတ်လိုက်တာပေါ့လေ။ပိုင်ရည်ရွယ်ချက်ဆိုတာရောပြောပြလို့ရပါလားခင်ဗျာ
။ဒါတော့ရှင်းပါတယ်။သူရဲ့တောင်းလဲမှုတွေတကယ်လုပ်နေပြီဆိုတာကိုခင်းရှားတက်လိုက်တဲ့တောင်းလဲချက်တစ်ခုပါပဲ
။ဦးနေဇလက်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။